ီတစ်ပတ်အစီအစဉ်မှာလူနေဖို့အတွက်မသင့်တော်တဲ့အန္တရာယ်ရှိတဲ့နေရာတွေအကြောင်းသိပ္ပံနည်းကျပြောပြပေးမယ်သူကတော့စင်ကာပူနိုင်ငံကဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအရာရှိဦးဝင်းနေပါလူသက်တစ်ချောင်းဆုံးပါနိုင်တဲ့အထိအန္တရာယ်ပေးနိုင်တဲ့နေရာတွေကို confined space လို့ခေါ်ပါတယ်ဒီနေရာတွေကဘလူနေရာမျိုးတွေပါလဲ
ရေတွင်းတို့အင်နာတွင်းတို့လူမနေတဲ့ရောက်ခန်းတို့တော့လိုင်ကူတို့စတာတွေကို confined space လို့ခေါ်ပါတယ်နော် confined space ဆိုတာက not fit for occupancy လူနေဖို့လို့မတင်တော်တဲ့နေရာအလုပ်လုပ်ဖို့လို့မတင်တော်တဲ့နေရာတွေကို confined space လို့ခေါ်ပါတယ်တော့ confined space အဓိကပြဿနာတွေထဲမှာဟိုအောက်ဆီဂျင်နည်းတဲ့ဟာပေါ့နည်းတဲ့ဟာအဓိကပြဿနာပါအဲ့တော့ confined space တွေဝင်လို့ရှိရင်ဒီတိုင်းရမ်းပြီးတော့ဝင်လို့ရှိရင်လူသေးတဲ့အထိတက်တက်ပါတယ်အလုံးမတန်အနေများပါတယ်ခင်ဗျာ
ဒီလိုနေရာမျိုးတွေကိုဘာကြောင့်လူတွေသွားမိတာပါလဲ
ပြီးခဲ့တဲ့နှစ်တုန်းကကပက်ဖဲလ်စ်မှာဒီမောကအရေးကြီးလို့ထွက်မလို့လုံနေတော့ဒီမောတက်နဲ့ကိုဝင်ပြီးဆင်းပြီးစစ်ထားမှာအမှတယောက်တည်တယ်တယောက်ကဒီကနေ့ဖြစ်ပြီးတော့သူဒီတော့မသေးဘူးပေါ့နော်ပြန်ပြီးတော့ကောင်းလာပေါ့ဆင်းုံရောက်သွားတဲ့အခါကျတော့ဒီမောကြီးမှလည်းပဲပြီးခဲ့တဲ့နှစ်တွေတော့အညာဘက်မှာအင်နာရင်းဆင်းပြီးတော့ဆင်းရင်းနဲ့လူ9ယောက်တခါတည်တယ်တော့မိထီလာဘက်မှာလည်းအင်နာချင်းဆင်းပြီးဆင်းရင်းနဲ့တာဖတ်3ယောက်တည်တယ်တိတ်မကြသေးခင်ကရခိုင်ဘက်မှာရေရင်းဟောင်းတွေကိုဆင်းပြီးဆင်းရင်းနဲ့လူ9ယောက်တည်တာဖြစ်တယ်တော့ပြီးခဲ့တဲ့နှစ်ပတ်လောက်ကပဲခူးဘက်မှာအလိုပဲရေရင်းနဲ့ဆင်းဆင်းရင်းနဲ့တာမီတာဖာ2ယောက်လောက်တော့လည်းမတည်ဒီလေကိစ္စမျိုးတွေ့တယ်ပေါ့နော်အဓိကကတော့ကဘက်ဖက်စ်မှာတည်သွားတဲ့ခါကျတော့သူတို့ကတင်းမောအရေးကြီးနေခါကျတော့ဒီခွင့်ပြုမိနေယူမယ်တော့လိုအပ်တဲ့အစီအမံတွေပါလေလုပ်မယ်ဆိုလို့ရှိရင်တက်ပြီးကြားတဲ့ခါကျတော့သူတို့ကအဲ့ဒီဟာကိုမစောင့်ညံမနဲ့ဒီစီကံကိုဖောက်ပြစ်ပြီးတော့ဝင်ပြီးလုပ်တဲ့ခါကျတော့တည်တာပေါ့နော်ဒီဘာမှမကြတော့ဒီလိုလိုအပ်ကောင်းမှမလိုအောင်မတည်ဘူးဘလို့မှမတည်တဲ့ခါကျတော့ရမ်းပြီးတော့ဆင်းလုပ်တယ်ဆင်းလုပ်ပြီးတော့အဲ့လိုတည်တယ်ဆိုတော့ဖြစ်တာပေါ့စကူမှာတော့စီမစီကံဥပဒေတွေရှိတယ်လိုအောင်မယ်ဘလို့လိုအောင်မလဲဆိုလည်းအတိအကျသတ်မှတ်ထားတဲ့ဟာတွေရှိတယ်အဲ့ဒါကိုမလိုက်နာလို့တည်တာ
ဒီနေရာမျိုးကဘာကြောင့်အန္တရာယ်ရှိတာပါလဲ
confined space တဲ့မှာရှိတဲ့အဓိကအန္တရာယ်ကတော့ atmospheric hazard လို့ခေါ်ပါတယ်အဲ့ဒါတော့လေထုနဲ့ပတ်သက်နေဟောလေထုထဲမှာပထမတစ်ခုကအောက်ဆီဂျင်နည်းတဲ့အန္တရာယ်နောက်တစ်ခုကအောက်ဆီဂျင်များတဲ့အန္တရာယ်နောက်တစ်ခုကအဆိပ်ငှုတွေရှိတဲ့အန္တရာယ်နောက်ပြီးတော့မီးလောင်တဲ့အန္တရာယ်နောက်ပေါက်ကွဲစေတတ်တဲ့တံငှုတွေရှိတဲ့အန္တရာယ်ပေါ့အဲ့ဒီအရာက atmospheric hazard ပါတခြား physical hazard တို့chemical hazard တို့ mechanical hazard တို့အများကြီးရှိပါတယ်။ဒါပေမဲ့အဓိကပြရတဲ့အကြောင်းကတော့ atmospheric hazard ပါ။အ
သက်ရှူဖို့အတွက်လိုအပ်တဲ့သန့်စင်တဲ့လေပမာဏကိုယောပါစေတဲ့ညဉ့်ဉန်းစေတဲ့အချက်တွေကိုကြည့်ရအောင်ပါ။အ
ောက်ဆီဂျင်ယောနေတဲ့ကိစ္စကဘာကြောင့်လဲဆိုလို့ရှိရင်ဒီအဆောက်အဟောင်းတို့အဲ့လိုရေရင်းပြက်တို့အင်နာဂျင်တို့ထဲမှာကမကောင်းတဲ့အငြိအကျတွေရှိတယ်။ရှိတဲ့အခါကျတော့အဲ့ဒါတွေကိုဘက်တီးရီးယားတွေစားတယ်။စားတဲ့အခါကျတော့သူတို့အငြိအကျတွေထုတ်လိုက်တဲ့အခါကျတော့အဲ့ဒါတွေဓာတ်ငွေတွေထွက်လာအောင်။အဲ့ဒီအငွေတွေကအောက်ဆီဂျင်နေရာမှာအစားယူလိုက်တဲ့အခါကျတော့အောက်ဆီဂျင်ယောနေတာဖြစ်လာအောင်။အဲ့ဒီအခါကျတော့လေထုထဲမှာရှိရမယ့်အောက်ဆီဂျင်ကပုံမှန်အားဖြင့်21%ရာခိုင်နှုန်းပေါ့ 20.9% ရှိပါတယ်။တကယ်၍အဲ့ဒီအောက်ဆီဂျင်ကတဖြည်းဖြည်းနဲ့နည်းသွားတဲ့အခါ 90.5% အောက်ကိုရောက်သွားတဲ့အခါအသက်အန္တရာယ်ဖြစ်တဲ့အထိကိုလည်းများပါတယ်။တော့တဖြည်းဖြည်းနည်းလာတဲ့အခါမှာ1900ရောက်တဲ့အခါကျတော့ခေါင်းတွေမူးလာတယ်အသက်ရှူကကျက်လာတယ်။နောက်အောက်ဆီဂျင်ဆရာကနေတော့ရောက်လာတဲ့အခါမှာနှာခမ်းတွေပြာလာမယ်တော်တော်ကြီးအသက်ရှူရတာအဆင်မပြေဖြစ်လာမယ်။နောက်ချောကနေတော့ရောက်တဲ့အခါမှာမူးမိသွားတဲ့အချိန်နောက်ဆုံးအသက်ဆုံးတဲ့အသက်တည်တဲ့အထိဖြစ်သွားပါတယ်။အောက်ဆီဂျင်ညာတဲ့ပြဿနာကတော့တုံတုံဖြစ်ခဲ့ပါတယ်။အဲ့ဒါကတော့ဟိုနဲ့ gas နဲ့လှုပ်လှုပ်တဲ့နေရာမှာအောက်ဆီဂျင်အိုးကနေပြီးတော့ gas တွေထွက်လာပြီးတော့အောက်ဆီဂျင်ပို့ပြီးတော့ညာတဲ့အန္တရာယ်ပေါ့နော်။အဲ့အောက်ဆီဂျင်များလို့ရှိရင်လည်းအောက်ဆီဂျင်က 23.5% နဲ့ကျော်လို့ရှိရင်ရောင်းထုတ်ရအလုံးမိလောင်လွဲပါတယ်။အဲ့ဒါဒုတိယပြဿနာပေါ့။အခုဘဝရင်မှာဖြစ်နေတဲ့ပြဿနာကတော့အောက်ဆီဂျင်ယိုနေတဲ့ပြဿနာပါ။ခုနကပြောတဲ့အင်နာဂျင်နဲ့ကိုဆင်းပြီးတော့တည်တဲ့ဟာကဘာလို့လဲဆိုတော့အင်နာဂျင်နဲ့မှာကမဆင်းနေပင်ပုတ်တွေပြိနေတဲ့ခါကျတော့အဲ့ဒီကနေပြီးမီသိန်းတောင်းဝင်တွေဖြစ်သွားတယ်။ဟိုမီသိန်းတောင်းဝင်ကနေရာယူလာတဲ့ခါကျတော့အောက်ဆီဂျင်ကတခြားကိုရောက်သွားတာပေါ့နော်။အဲ့တော့အဲ့ဒီနေရာမှာမီသိန်းတောင်းဝင်တွေနဲ့ပြိနေတဲ့အောက်ဆီဂျင်မရှိဘူးဆိုတော့အထက်ကိုဆင်းသွားတဲ့လူကအောက်ဆီဂျင်မရဘဲနဲ့တည်တာပါ
။ဒီအန္တရာယ်တွေကိုဘယ်လိုကာကွယ်နိုင်ပါသလဲ
။မတုံးတာကြားတဲ့ရေပင်ပြက်တို့တော့အင်နာဂျင်တွေဆင်းတော့မယ်ဆိုလို့ရှိရင်ပထမလေကောင်းလေတန်းရအောင်ရင်လုပ်ဖို့လိုပါလေ။အကယ်၍လေကောင်းလေတန်းရအောင်မလုပ်နိုင်အောင်ဆိုရင်တော့မှအောက်ဆီဂျင်ဘလော့ရှိမှမရှိမှောင်မတည်နိုင်တဲ့အခါကျတော့ထဲကိုဆင်းရင်သတိဝင်းရတဲ့ဆင်းဖို့လိုပါလေ။ကိုယ်မှာပစိုးလိုဟာမျိုးတိုင်းပြီးတော့အပေါ်ဘက်ကသူနှစ်ယောက်သုံးယောက်လောက်ကလူတယောက်ထိုင်နေရင်ကျိုးနဲ့ချီပြီးတော့သူ့ကိုဆဲမိုင်းစောင့်နေမယ်။ဟုတ်ကဲ့ပြီ။သူကမောလာမယ်။အသက်ရှူကကြက်လာမယ်ဆိုလို့ရှိရင်အမြန်ဆွဲတင်လို့ရှိရင်ဘာမှမဖြစ်နိုင်ပါဘူး။အဲ့လိုမသိတဲ့အခါကျတော့လူတွေအဲ့လိုအကောက်ွယ်မလုပ်ဘူး။ဒီတိုင်းဆင်းသွားတယ်။ဆင်းပြီးတော့အထက်မှာ လဲကြသွားတယ်ဆိုတော့နောက်တစ်ယောက်ကထပ်ပြီးတော့ဆင်းလိုက်တယ်ဘာဖြစ်လို့လဲဆိုပြီးတော့အတူတူထပ်ပြီးတော့လဲကြတယ်နောက်တစ်ယောက်ကထပ်ဆင်းတယ်ဆိုပြီးအဲ့လိုနဲ့လူတွေအမြောင်းနဲ့ပြေးရတာပါအဓိကတော့ဘူးဒရာနေတာပေါ့လေဒီလိုလို့အကုန်မမသိတာပေါ့ကောင်းမှာကတော့တရားတွေကအမြင်များတယ်ဆိုတော့သိအောင်လုပ်ဖို့လို့အသိပညာပေးဖို့ပါပဲနံပါတ်1ကမြို့မှာပဲဖြစ်ဖြစ်တောမှာပဲဖြစ်ဖြစ်လူတွေအဲ့လိုမျိုးအသိပညာပြီးဟောပြောပြီးလုပ်မယ်ဒီလိုရည်ရင်းချက်တို့အင်နာချင်းတွေတို့နောက်ဆုံးပိတ်ချင်းမြောင်လို့ဟောမျိုးတောင်မှအနေရှိပါတယ်အဲ့လိုကိုယ်တည်းတို့သွားလို့ရှိရင်ရမ်းမသွားပဲနဲ့တတိယတည်းသွားကြဖို့ပေါ့နော်နော်ကျွန်တော်ဒီမှာတည်းတိတ်မကြခင်ကလာတိုးမှာတော့ command switch assessor ဆိုတာမျိုးကြီးဖြစ်လာနေပါလိမ့်မယ်။ဟို command switch assessor အဲ့ဒီလိုရေရင်းပြက်တူအင်နာဂျင်တွေကိုဆင်းတော့မယ်ဆိုလို့ရှိရင်သူကအထက်မှာရှိတဲ့တန်းကိုတိုင်းကြည့်တယ်။ကြည့်ပြီး oxygen ရော့တယ်ဆိုလို့ရှိရင် oxygen မြောက်အောင်လို့လေမှုတ်သွင်းတဲ့ဆက်ပေါ်တော့ဘလိုဝါနဲ့ဘယ်နှနာကြောင်မှုတ်အောင်မယ်ဆိုရင်သူကတိုင်းတာတွတ်ချက်ပြီးတော့အဲ့လိုချန်ပေးပါတယ်။ဘလိုဝါနဲ့မှုတ်သွင်းပြီးနိုင်ဝက်တန်ဒီတနားတန်ဒီကြားတဲ့အခါမှာ oxygen level ကိုထပ်ပြီးတိုင်းကြည့်ပါတယ်။အဆူရင် level က 19.5 ထက်ပိုတော့များလာပြီဆိုလို့ရှိရင်အဲ့ဒါဝင်လို့ရပါတယ်ခင်ဗျာတကယ်လို့မှဒီလို compensation assessor မရနိုင်ဘူးဆိုလို့ရှိရင်တော့ဟို gas meter ကိုကိုယ့်အကူဝင်လို့ရပါတယ်ခင်ဗျာများသောအားဖြင့်သုံးတာတော့ 4-in-1 gas meter ပါသူကမီလောင်စီတက်တဲ့တောင်းွေကိုတိုင်းတယ် oxygen တိုင်းတယ်နောက် hydrogen sulfide ကိုတိုင်းတယ် carbon monoxide ကိုတိုင်းတယ်ပေါ့နော်တောင်းွေလေးမျိုးတိုင်းတဲ့ meter ပါအဲ့ဒါတော့တော်စည်းကြီးပါတယ်နည်းဆုံးတော့တောင်းွေလေးမျိုးမတိုင်းနိုင်တော့ oxygen တိုင်းတဲ့ meter တွေကတိတ်ပြီးဈေးမရှိတော့အဲ့ဒီပေါ်လေပေါ်လေနောက်တရားလာလဲလွယ်တယ်ပေါ့နော်အဲတရားတလုံးမထားနိုင်တော့မှအဲ့လိုဒေါင်းမီတာရှိတဲ့ဟာကိုချင်းညာထားလိုက်ပြီးတော့လူတွေတကယ်လို့ဆင်းမဲ့ဆိုလို့ရှိရင်သူ့ကိုလှမ်းခေါ်ဖို့အကြောင်းကြားပြီးတော့လာတိုင်းပေးခိုင်းလို့တန်းနေပါလိမ့်မယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်ပြောတဲ့ဒီပြောင်းနှုံးလေးကိုသူတို့ကရှော့ချနိုင်လို့ဆိုကျွန်တော်ထင်ပါတယ
်ဘီယန်နေကင်းရှင်းဆိုင်ရာအရာရှိဦးရင်းငင်းရဲ့သတိပေးချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နီးပညာဌာနကိုဒီမှာပဲရန်လာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆုံတော့